ဒီတော်စုဝင်ကြီးဦးစိုးသိန်းနောက်လဝကဝင်ကြီးဦးခင်ရီနဲ့နောက်အမေရိကန်သမ္မတကြီးဒဲရစ်မစ်ချယ်တို့နဲ့စစ်တွေဒေသခံတွေတွေ့ဆုံကြတယ်လို့သိရလို့ပါရှင်။ဆိုတော့ဘာကြောင့်တွေ့ဆုံရတယ်ဘာတွေဆွေးနွေးကြတယ်ဆိုတာသိပြစေရှင်
။ဟိုဒဲရစ်မစ်ချယ်တို့ကဘာမှပြောပါဘူးဒဲရစ်မစ်ချယ်တို့ကနားထောင်ပါပဲ။အဓိကတော့သမ္မတရုံးဝင်ကြီးဦးစိုးသိန်းနဲ့ဟိုလဝကဝင်ကြီးဦးခင်ရီတို့ကပြောကြတာပဲရှိပါတယ်။အဓိကအချက်ကတော့နှစ်ချက်ပေါ့ဗျာ။ပထမချက်ကတော့ရခိုင်ပြည်နယ်ကို development ဘောဖွံ့ဖြိုးတိုးတက်အောင်လုပ်မဲ့အစီအစဉ်တွေကိုကြောပြတယ်။အဲနောက်တစ်ချက်ကတော့ MSF ဘော MSF ကိုတိုင်းပြည်ရဲ့နိုင်ငံတော်ရဲ့အနေအထားကြောင့်ပြန်လည်ဖိတ်ခေါ်ရတယ်ပေါ့ဗျာ။ပြန်လည်ဖိတ်ခေါ်ရတဲ့အတွက်ကြောင့်အဲဒီကိစ္စပေါ်မှာရခိုင်ပြည်လူလူထုကိုဟိုတောင်းပန်ပါတယ်ဆိုတဲ့စကားတော့ပြောတယ်ခင်ဗျာ။ဦးစိုးသိန်းကလေနောက်ဒေတာဆိုင်ရာဖွံ့ဖြိုးကိစ္စတွေအတွက်လည်းတော်တော်များများတော့သူရှင်းပြတယ်
ဟုတ်ကဲ့ဦးတန်းထွန်းတို့ဒေတာကန်တွေအနေနဲ့အောင်ရှင်းအခုဒီဝင်းကြီးတို့နဲ့တွေ့တဲ့အခါမှာပေါ့လေဘာတွေများတင်ပြတာတွေရှိလဲရှင
်းဒရက်မက်ချယ်တို့လည်းရောက်နေတဲ့အတွက်ကြောင့်အဓိကတင်ပြတဲ့အချက်တွေထဲမှာအခုနိုင်ငံသားစီစစ်တဲ့လုပ်ငန်းတွေပေါ်မှာဟိုနိုင်ငံတကာ PR တွေမပေးကြပါနဲ့ကိုတိုင်းပြည်ရဲ့အချုပ်အခြာအာဏာအောက်မှာကိုလုတ်ပြာရှိတာကိုလုတ်ပါ။နောက်အမေရိကန်တို့ဗြိတိသျှတို့အိမ်နဲ့လည်းဒီမြန်မာနိုင်ငံအချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်တဲ့အကျိုးဆူမျိုးရှောင်ကြည့်ပါ။နောက်တစ်ချက်ကလို့ခေါ်တဲ့ဖွံ့ဖြိုးရေးတိုးတက်ရေးလှုပ်ချင်လှုပ်တာကိုကြည့်ဦးတင်ပါတယ်။လုတ်ပါ။ဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်မှာရှိတဲ့ရခိုင်တိုင်းသားတွေရဲ့လုံခြုံရေးနဲ့ဘဝဆက်လက်ရှင်သန်ရေးကိုလည်းပူဇော်ပြီးဆောင်ရွက်ပေးပါကျွန်တော်တို့အဲ့လိုမျိုးတွေတင်ပြရခင်ဗျ
ဟုတ်ကဲ့ဒေတာခန်တွေအနေနဲ့ကအခုဒီ MSF ကအခုဒီပြန်ပြီးတော့ဝင်ရောက်လုပ်ကင်ဖို့ကိုကန့်ကွက်နေကြတယ်လို့လည်းသိရတယ်ဆိုတော့လေဒီ MSF ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဝင်ကြီးတို့နဲ့ဘယ်လိုတောင်းဆိုမှုမျိုးတွေဘယ်လိုညှိနှိုင်းမှုမျိုးတွေရှိလဲရှင
်အဲ့ဒီ MSF ကိစ္စကိုဦးစိုးသိန်းကသတိချာချာရှင်းပြရခင်ဗျသူဘာကြောင့်ဖိတ်ခေါ်ရသလဲဆိုတဲ့ကိစ္စကိုသူရှင်းပြပါတယ်သူရှင်းတဲ့အထဲမှာအဓိကအချက်ကတော့မြန်မာနိုင်ငံရဲ့မျက်နှာစာပေါ့နိုင်ငံတကာမျက်နှာစာတော့နိုင်ငံတကာဖိအားတွေကြောင့်နောက်တစ်ခါကျန်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဟာ MSF ကိုအခိုင်အမာတဲ့ပြစ်ခွာခြင်းဖြစ်ပါတယ်။အဲသူတို့တွေကနိုင်ငံတကာဖွဲ့စည်းတွေကဟို MSF ထွက်သွားတဲ့အတွက်ကြောင့်ဒီမှာရှိတဲ့ကျန်းမာရေးစောင့်ရှောက်မခံလို့လူတွေစီနေပါတယ်လို့ပြောတာတွေရှိပါတယ်တဲ့။အဲ့ဒီကိစ္စတွေကိုကျွန်တော်တို့မသိပါဘူးဆိုတာဟိုပြောပြနိုင်ဖို့ MSF ကိုပြန်လည်လက်ခံတာဖြစ်ပါတယ်လို့ဒီဒီချာလေးရှင်းပြတယ်
။ရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးရေးအတွက်နောက်ဒေသခံတွေရဲ့ကျန်းမာရေးအတွက်အခုလိုပြန်လည်ဝင်ရောက်လုပ်ကိုင်ခွင့်ပြုတာဖြစ်တယ်။နောက် MSF ဖွဲ့ကိုယုံကြည်ဖို့လည်းရခိုင်ဝန်ကြီးချုပ်ကတိုက်တွန်းတာလည်းတွေ့ရတယ်။ဒေသခံတွေရဲ့ဆန္ဒအတိုင်းလည်းဖြစ်စေရမယ်လို့လည်းပြောတာတွေ့ရတယ်ရှင့်။ဆိုတော့ MSF အနေနဲ့ကလည်းပေါ့လေအခုဒီချက်မှတ်ထားတဲ့ဒီစီမင်းစီကဲတွေအတိုင်းကိုလိုက်နာဆောင်ရွက်မယ်ဆိုရင်ရခိုင်တိုင်းသားတွေရဲ့ဆန္ဒသဘောထားဘလို့ရှိမလဲရှင
်ကျွန်တော်တို့ဆန္ဒရှိတဲ့အတိုင်းတကယ်ပြောရမယ်ဆိုရင် MSF ပြန်ဝင်လာတာကိုကျွန်တော်ရခိုင်တိုင်းသားတစ်ခုလုံးကသဘောမတူဘူးမနှစ်သက်ဘူးဒါပေမဲ့တီတော်စုအစိုးရနဲ့ပြည်နယ်အစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရခိုင်ပြည်နယ်ဦးကျန်းမာရေးနောက်နိုင်ငံတကာဖိအားနိုင်ငံတကာမျက်နှာစာဖူရာတွေအတွက်ကြောင့်အဲ့ဒီလုံဆောင်မှုတွေအားလုံးကိုတာဝန်ခံမဲ့လူဟာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ MSF ဖြစ်တယ်လို့ပဲကျွန်တော်ဒီလိုသဘောထားပြရပါတယ်လောလောဆယ်